ဘင်္ဂါဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်ဖြစ်နေသူတို့ကိုမှတ်ပုံတင်ထားတဲ့ကပ္ပရာမှာရိုဟင်ဂျာဆိုတဲ့နာမည်ကိုဖော်ပြဖို့တောင်းဆိုလိုက်ပါတယ်။ဘင်္ဂါဒေ့ရှ်နိုင်ငံဘက်ခြမ်းကဒုက္ခသည်စခန်းတွေမှာဘင်္ဂါဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်အဖြစ်မှတ်ပုံတင်ပြီးချိန်မှာရိုဟင်ဂျာဆိုတဲ့နာမည်ကိုထည့်သွင်းဖော်ပြခြင်းမရှိတဲ့အတွက်ဒုက္ခသည်တချို့ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ရိုက်တာသတင်းဌာနရဲ့ဆောင်ပါကိုအခြေခံပြီးကိုရန်နိုင်ငံကပြောပြထားပါတယ်ရှင်။
ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာမွတ်စလင်တွေကိုဆက်ပြီးတော့မှတ်ပုံတင်ပေးနေတဲ့အချိန်ထဲမှာပဲဒုက္ခသည်တချို့ကသူတို့ရဲ့မှတ်ပုံတင်ကပ်ပြားတွေကိုလက်မခံပဲငြင်းဆန်နေတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ကုဒဘလောင်ဒုက္ခသည်စခန်းကရိုဟင်ဂျာ10ယောက်လောက်သူတို့ကိုမြန်မာနိုင်ငံကရိုဟင်ဂျာလို့မဖော်ပြတဲ့အတွက်ဆိုပြီးအဲ့ဒုက္ခသည်အဖြစ်မှတ်ပုံတင်တဲ့ကပ်ပြားကိုလက်မခံဘူးလို့ဗဟုသုနိကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားဒေသကိုလွန်ခဲ့တဲ့လလောက်ကရောက်လာတဲ့မိုဟာမက်ဦးလာကဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်
हारा का नोलजे होला सा तुम्हार रहेंगे दिए तो याद दे मामा मुस्लिम बोले हो तेरा रहा
नो दिक्कत ही नहीं मखा बाऊ आजा ने सो नेजा सा टपवा जरा हमरा को जमा मुस्लिम लोग ये ठा बारे दियो जरा दिक्कत नहीं हो ले मखा नहीं बाऊ जरा लोग का जमा नहीं का रोहिंग जा रे बा तुछ लोग का दाऊ लखना तुरो का दाऊ म फट जा लो बा दिक्कत पर मा रोहिंग जा टाइन ना सो म पा बाऊ ဒါကြောင့်လည်းကျွန်တော်ဒီကတ်တွေကိုပြန်ပေးနေပါပြီ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးငါဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာဖြစ်ပြီးတော့အဲ့လူတွေကိုဘင်္ဂလားဒေ့ရှ်အစိုးရကမှတ်ပုံတင်နေတာဖြစ်တယ်လို့ကုဒဘလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်မှတ်ပုံတင်ပေးနေတဲ့ဒုဗိုလ်မှူးကြီးမိုဟာမက်မာဘက်ရာမန်ခန်းကပြောပါတယ်။ဒုက္ခသည်ကပ်ပြားမရှိဘဲနဲ့တော့သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကပေးမဲ့အထောက်ပံ့တွေကိုရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်တွေကအခက်ကြားတွေကိုပြန်ယူလိုက်ပေမဲ့သူတို့မှအချက်အလက်တွေအကုန်ရှိထားပြီးဖြစ်တယ်လို့ရာမန်ခန်းကပြောပါတယ
် So far we came to know that they didn't accept because the word particular word Rohingya is not there
Rohingya ဆိုတဲ့ဒီကလုံးတလုံးကြောင့်အခုချိန်ထိတော့သူတို့ဘက်ကလက်မခံသေးပါဘူးအဲ့တော့ဒါကသူတို့ရဲ့တက်တနာပါဒါနဲ့အခုထိတော့ကျွန်တော်တို့ကသူတို့ဟာဘယ်သူတွေဘယ်ကနေလာတဲ့သူတွေဆိုတဲ့အခြေခံအချက်အလက်တွေနဲ့ပဲမှတ်ပုံတင်ထားပါတယ်
ဘောက်ဆစ်ဘဇာဒီသားမှာတော့ရိုဟင်ဂျာတွေကိုဒုက္ခသည်စခန်းတွေကနေအပြင်ကိုထောက်ခံပေးမထားပါဘူး။အဲဒီလူတွေကိုဒုက္ခသည်စခန်းကနေအပြင်ထွက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရှောက်သွားလို့မရအောင်လုံခြုံရေးဂိတ်တွေကိုလည်းချထားပါတယ်။ဘင်္ဂလားဒေ့ရှ်နေသားစောင့်တက်ရဲ့ဒုတိယဗိုလ်မှူးကြီးရာမန်ခန်းကတော့သူတို့အနေနဲ့ဒုက္ခသည်3000လောက်ကိုမှတ်ပုံတင်ထားပြီးတခြားဒုက္ခသည်စခန်းတွေမှာမှတ်ပုံတင်ဖို့နေရာအသစ်တွေလုပ်ပြီးတာနဲ့ကျန်တဲ့ဒုက္ခသည်တွေအားလုံးကိုလည်းအများဆုံးမှတ်ပုံတင်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်းကြီးရုံးရဲ့အကြီးတန်းပြန်ကြားရေးတာဝန်ခံကတိမေကင်းစီကတော
့ But we're glad to see this early in the state in this emergency that the government is registering people. Registration is very key for
အခုလိုရေးကြီးတဲ့အချိန်မျိုးမှာအစိုးရကလူတွေကိုမှတ်ပုံတင်ပေးနေတာကိုတွေ့ရလို့ဝမ်းသာပါတယ်။မှတ်ပုံနေတာကကိစ္စတော်များများအတွက်အရေးကြီးပါတယ်။အဲ့ဒီလူတွေကိုဒီနိုင်ငံမှာတရားဝင်နေထိုင်ခွင့်ရအောင်လုပ်တဲ့နေရာမှာအရေးကြီးတာပါ။ဒါမှသူတို့လည်းအဖမ်းမခံရမှာဖြစ်တယ်လို့သူတို့ဘယ်သူဆိုတာကိုလည်းပြနိုင်မှာဖြစ်ပါတယ်
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလက်နက်ကိုင်အဖွဲ့ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွေမှာနေနေရှင်းလင်းလောက်ရာကနေရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့အာဆာအဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်တဲ့ကြီးညာထားပါတယ်ခင်ဗျာ။